မွန်ပြည်နယ်နေရာအများပြားမှာမိုးသီးထန်ရေကြီးနေတာကြောင့်အင်ဂျင်အတော်များများပျက်စီးပြီးတချို့ဒေသမှာစပါးဆိုင်ခင်းတွေပျက်စီးမှာကိုစိုးရိမ်နေကြပါတယ်။မွန်ပြည်နယ်အစိုးရကကုညီကယ်ဆယ်ရေးတွေလုပ်ပေးနေပေမဲ့အရေးပေါ်အကူအညီကတော့လိုအပ်နေသေးတယ်လို့ဒေသခံတွေကပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကပြောပြမှာပါရှင်
။ကျန်တာပရင်းညကစားလို့မွန်ပြည်နယ်မှာမိုးသီးထန်ပြီးရေကြီးလာတာကြောင့်တချို့ဒေသခံတွေရေပေးလို့ရတင်းရှောင်ကြရတယ်လို့အများစုကတော့မိမိတို့နေအိမ်တွေမှာပဲနေနေကြတာပါ။ဘီလင်းမြို့မှာတော့ပြီးခဲ့တဲ့နှစ်ရက်အတွင်းစူးရင်ရေမှတ်ထက်ကျော်လွန်ခဲ့တာကြောင့်ထောင်ထဲချီတဲ့ဒေသခံတွေကယ်ဆယ်ရေးစခန်းတွေမှာပြောင်းရွှေ့ခိုလွန်ခဲ့ရပြီးမွန်ပြည်နယ်အစိုးရနဲ့ဘူအစိုးရကစားနပ်ရိက္ခာနဲ့တောက်ရည်တန်းတွေဝေငှပေးခဲ့ကြောင်း NLD ပါတီဘီလင်းမြို့နယ်မွန်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာခင်နိုင်ဦးက VOA ကိုပြောပါတယ်
။ဟုတ်ကဲ့ဘီလင်းမှာကအသက်ရှိချင်းနေအစိုးရမှတ်အောက်ကိုကျသွားပြီဆိုတော့ဒီစည်းကမ်းမှာလေ၄ဘုံ၃ဘုံလောက်ရောသွားပြီပါ။ဒီတစ်ဆောင်ကြော်ကြော်ပဲကျန်တော့ခုနှစ်ရက်လောက်တော့ဒီစည်းကမ်း50မှာဘုံလုံးက1800ကျော်ရှိတယ်။ကျွန်တော်ဒီကင်းဘက်မှာတော့ကျူရင်းမြေဆင်းဘူးကတော့အကောင်းနေ။ဒီနေ့ကဒီတော့ကြည်ထားဆိုတော့ဒီနေ့ကအာနေချက်တွေကိုယူပြီးတော့ကျူပြင်ဆင်ထားရရှိတယ်။ဒီနေ့မှာကျူပြီးတော့အဲ့ဒီရွာလေးသုစုကြီးဆယ်စုကိုရေမကြီးကနေပို့ထားအဲ့ဒီခါကြောက်လေး။ဆန်စီစားဒီတန်းအဝိဒါဘူးလို့ဤပူဟာမဟိကဆင်းမောင်ချေချမ်းပြီးတော့နောက်မြစ်ကြီးကောင်တောက်လျှောက်ဟိုအချင်းနဲ့တချင်းကြီးအချင်းညာပြီးနေတယ်။သူကအခုတွေ့မှတ်စစ်တုံညာနှစ်နှစ်ပြနေကြ။အခုတက်သွားတာအမြင့်ဆုံးစစ်တုံညာ3-5လောက်ပဲတက်တယ်။ဆိုတော့မလေသူချင်းစိုက်ကြတော့အများကြီးရေလွန်သွားတယ်။အခုဆိုရင်ပြန်ကြတာ။ဆယ်လောက်လွန်မှာပဲပြတ်တာ။အခုကတော့3လောက်ပဲလွန်နေဆိုတော့မပြတ်ဖို့များတော့
ဒီလရာသီဟာမြေရည်တက်လေရှိပြီးရုတ်တရက်မိုးသည်ထန်တာကြောင့်မော်လမြိုင်မြို့မှာထင်သာတာထက်ရေပိုကြီးသွားလို့တချို့ရက်ကွက်ကအိမ်တွေရေမြုပ်ကုန်တယ်လို့ဒေသခံတွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်ပင်လယ်အော်မှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ကြောင့်မွန်ပြည်နယ်ကရင်ပြည်နယ်ပဲခူးတိုင်းတွေမှာမိုးကြီးနိုင်တယ်လို့မိုးစလဌာနကသတိပေးခဲ့ပေမဲ့မော်လမြိုင်မြို့မှာတော့အရေးပေါ်သတိပေးတာမျိုးမရှိခဲ့ဘူးလို့မော်လမြိုင်တိုင်းဝန်ကွင်းအရက်မှနေတဲ့အငိမ့်စားဆရာမတူကပြောပါတယ်
။တောက်တာနေအကူပေါ့။ညနှစ်နာရီကြာတော့လေရောမူရောမူချိုးပြက်တစ်ခါမှမကြုံဘူးကဲဒီစမ်းတာပေါ့။အဲ့ဒီကစပြီးမူရွာလိုက်တာ။တောက်တာနေမနဲ့ဆက်တနာရီတောက်ရှိပေါ့။လေမူချမ်းတယ်။စမ်းတော့မြည်ရတယ်ပြက်သွားတယ်နော်။ဒါမိုးလင်းပြည့်တဲ့ခါကျတော့ခါပင်တယ်ပြင်းကြီးလို့ရေတရပြည့်ပြီးအိမ်နေရနေတဲ့အိမ်လို့ရင်ဟိုအိမ်လေးဖြည့်ရတာနှစ်ပေလောက်ဖြည့်ရင်တချို့နေတဲ့ရမှာဆိုလို့ရှိရင်ဆိုအမှန်ငါအားထားကားဆိုအုတ်တိုင်းလေးပြူတယ်ဓာတ်တိုင်းလေးလဲတယ်နော်ဟိုဘက်ဒီဒီမြန်ရက်ွက်ဆိုလို့ရှိရင်ရေရထောက်ပြီးခုနှစ်ပေလောက်ဖြည့်နည်းမြောက်သွားတချို့ဆိုအိမ်လေးတအိမ်လုံးကြီးသားမြောက်သွားတယ်ဒီတိုင်းတွင်ပိုင်းပါဆိုလို့ရှိရင်အားလုံးကြီးသားတော်တော်များများအိမ်ကြီးအားမြောက်ကုန်ကြတယ်တချို့နေရာမှာကြားတော့လေလူမဖလိုများတော့ရေပေးကယ်ဆယ်ရေးဖွဲ့တရားလာပြီးတော့လူတွေခေါ်ပြီးမိဆက်ရာစာတင်ကြောင်းဒီခုံကြီးကြောင်းတွေကိုပို့ပြီးလိုက်တော့သမင်းတော့တို့ပါတို့ပြီးကြတယ်ပေါ့ဒီဘက်ပိုင်းမှာကြာတော့အစိုးရပိုင်းလာတယ်လူတော့လည်းမကြားသေးဘူးဒီဘက်မှာကြာတော့လေစေတနာဖွန်တန်းတွေပဲကိုရွက်ွက်နဲ့ကိုဟိုစုပေါင်းတော့ပေါ့သွားရောက်ပြီးတော့ဟိုစားစာလေးတွေရေတန့်ဘူးတွေပါတွေတဝေကြတယ်ပေါ့
မော်လမြိုင်မုဒ္ဒမဖြတ်ကူးတဲ့တန်လွင်တရားကိုတောက်ကြနေအစောပိုင်းမှာယာယီပိတ်ခဲ့ရပေမဲ့နောက်ပိုင်းမှာပြန်ဖွင့်ပေးခဲ့ပါတယ်။မိုးသည်ထန်ရေလွှမ်းတာကြောင့်မော်လမြိုင်ရန်ကုန်အဝေးပြေးကားလမ်းကိုပိတ်ခဲ့ရပြီးတောက်ကြနေညနေပိုင်းမှာတော့လမ်းတစ်ချမ်းပြန်ဖွင့်ပေးထားတယ်လို့သိရပါတယ်။မွန်ပြည်နယ်အတွင်းနှစ်ရက်ဆက်တိုက်မိုးသည်ထန်ရွာသွန်းပြီးမြေပြိုမှုတွေရှိတာကြောင့်ဩဂုတ်လ9ရက်တောက်ကြနေကပေါင်မြို့နယ်မှာအနည်းဆုံးလူ16ဦးတေဆုံးခဲ့ရကြောင်း VOA ကအတည်ပြုနိုင်ခဲ့ပါတယ်။အလားတူပဲရေးမြို့နယ်မကြီးကျွရွာမှာလည်းရေကြီးမီပြူရာကြောင့်ကိုဉံမှာလုတ်ကင်နေထိုင်သူတဦးတေဆုံးခဲ့ရကြောင်းဒေသခံသတင်းတွေကဖော်ပြပါတယ်။ရေးမြို့ရန်ကြီးအောင်ရန်မြို့အောင်တိရိနန္ဒာရက်ွက်တွေနဲ့ကျောင်းရွာချောင်းတောင်ကျေးရွာတွေရေနှစ်မြုပ်ခဲ့ရပြီးရေပေးတော့ကတဲ့1400လောက်ရှိလာတာကြောင့်ကယ်ဆယ်ရေးစခန်း3ခုဖွင့်ထားရတယ်လို့ဆိုပါတယ်ခင်ဗျာ။